Thanks for your time. Firstly, I would like to.
ဟုတ်ကဲ့ကုလိုမျိုးချိန်ပြီးတော့ကျေးဇူးပါပဲ။ပထမဆုံးတော့ဒီသံခေါစင်းကောက်ခံမှုတွေကြောင့်မြန်မာပြည်သူတွေနဲ့မြန်မာနိုင်ငံအတွက်ပေါ်ဘာတွေများအထောက်အကူဖြစ်စေမလဲခင်ဗျ။
Well, the census can be especially useful for Burma. In many countries.
မြန်မာနိုင်ငံအတွက်ကသံခေါစင်းကောက်ဖို့အထူးလိုအပ်နေရပါ။နိုင်ငံတော်တော်များများမှာဆယ်နှစ်တခါနိုင်ငံရဲ့အချက်အလက်တွေကိုပြန်ပြီးတော့စုဆောင်းကောက်ယူဖို့လိုတယ်ဆိုတော့သံခေါစင်းကောက်ခံယူမှုကအတော့အရေးကြီးပါတယ်မြန်မာနိုင်ငံအတွက်ဆိုရင်တော့ဒီတိတိကျကျနဲ့အများလက်ခံယုံကြည်ရလောက်တဲ့အချက်အလက်တွေကောက်ခံမှုဆိုတာအခုနှစ်30အတွင်းမှာဒါပထမဦးဆုံးချိန်ဖြစ်ပါလိမ့်မယ်ဒါဟာပြည်သူတွေအတွက်အကျိုးအများကြီးရှိစေမယ်တကယ်ကိုကြီးမားတဲ့အောင်မြင်မှုလည်းဖြစ်ပါရဲ့ရှင်အချက်အလက်တွေကိုတော့ချက်ချင်းမရဘဲနဲ့အချိန်တော့ယူရမှာပါအချက်လက်တွေကိုသုံးသက်စီစစ်ဖို့တနည်းလောက်အချိန်ယူရမှာပါ။ကောက်ခံတဲ့အချက်လက်တွေကိုဆွေးနွေးသုံးသက်ပြီးတော့မှအတည်ပြုရမှာပါ။ဒီအချက်လက်တွေဟာမြို့နယ်အဆင့်ပြည်နယ်အဆင့်မှာရောပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့မှာပါ။တိုင်းပြည်ရဲ့အစီအမံကိန်းတွေချမှတ်ဖို့အတွက်အတော်ကြီးကိုသုံးတည့်ပါလိမ့်မယ်။ပြည်အောင်စုအစိုးရရောဒီပြည်နယ်အစိုးရခေါင်းဆောင်မှုအပိုင်းတွေကနေဒေသခံတွေအတွက်ဘယ်ကိစ္စတွေကိုဦးစားပေးဆောင်ရွက်ရမလဲဆိုတဲ့အစီအမံကိန်းတွေချမှတ်တဲ့နေရာမှာအသုံးတည့်မှာပါ။နောက်ထပ်9နှစ်10နှစ်အထိပညာရေးကျန်းမာရေးစောင့်ရှောက်မှုတွေဆောင်ရွက်ရမယ့်ကိစ္စမှလည်းအထောက်အကူဖြစ်ပါလိမ့်မယ်။တက္ကသိုလ်နဲ့အထက်တန်းကျောင်းသင်ယူညွှန်းနှန်းတွေရေးဆွဲတဲ့နေရာမှာပညာရှင်တွေအတွက်အထောက်အကူဖြစ်စီမှာပါ။ဒီမှာကလူငယ်တော်တော်များများကျောင်းမပြကြဘူးဆိုတာကျွန်မသိထားပါတယ်။ဘဝမှာရွေးချယ်ရက်တည်နိုင်မှုသူတို့စိတ်ဝင်စားလာတဲ့နယ်ပယ်မှာလုံနိုင်စွမ်းရည်တွေပြည့်ဝလာစေဖို့အနာဂတ်မှာတိုင်းပြည်ကိုဘာလုပ်ပေးနိုင်မလဲ။ဒါဟာလူငယ်တွေအတွက်ပညာရေးမှာအရေးကြီးပါတယ်။ကျန်းမာရေးပိုင်းဆိုရင်လည်းကျန်းမာရေးစောင့်ရှောက်မှုတွေစီမံလုပ်ဆောင်ရမှာဒီအချက်လက်တွေကအသုံးတည့်မှာပါ။ဆင်းရဲတဲ့ပြည်သူတွေအားနည်းတဲ့လူမှုအတိုင်းဝိုင်းတွေအတွက်လည်းအထောက်အကူဖြစ်ပါတယ်။ဘယ်နေရာမှာဘလို့အလောက်ကင်မျိုးတွေဖန်တီးပေးမလဲ။ဘယ်နေရာတွေမှာဆက်မှုထွန်းကားနိုင်လဲ။ဘယ်နေရာတွေမှာတိုင်းပြည်အရေးမြစ်ကိုထုတ်ယူသုံးစွဲရင်းနှီးမြှုပ်နှံနိုင်မလဲ။ဒီလိုအစီအစဉ်တွေချမှတ်ဖို့အတွက်အသုံးတည့်မှာပါ။ပြီးတော့အသက်အရွယ်အပိုင်းခြားလာတဲ့လူဦးရေမတန်မဆွမ်းဖြစ်နေတဲ့လူဦးရေတွေလည်းကောက်ခံနိုင်ပါလိမ့်မယ်။တိုင်းပြည်မှာအသက်အရွယ်အပိုင်းခြားလာတဲ့လူဦးရေဘယ်လောက်ရှိလဲဆိုတာဟာရေရှည်စီမံကိန်းတွေရေးဆွဲချမှတ်ဖို့အတွက်အရေးကြီးပါတယ်။နောက်ဆုံးပြောရမယ်ဆိုရင်မူဝါဒချမှတ်သူတွေအတွက်ကလည်းလူဦးရေဆိုင်ရာအချက်အလက်တွေအရေးကြီးပါတယ်။တကယ်ရှိနေတဲ့လူဦးရေနဲ့တကယ်အချက်အလက်တွေပေါ်မှာမူတည်ပြီးတော့စီမံကိန်းတွေဆွဲဖို့အခုအစိုးရရောနောက်လာမယ့်အစိုးရအတွက်ပါအရေးကြီးပါတယ်။
နောက်တစ်ခုကတော့ဒီကုလသမဂ္ဂလူ့ရည်ရမုံငွေအဖွဲ့အနေနဲ့ဒီလုပ်ငန်းစဉ်မှာဘယ်လိုပါဝင်ဆောင်ရွက်တာပါလဲဒါဟာဆွေရဘက်ကနေပြီးတော့ကန့်လန့်တာလားခင်ဗျ
this goes back 2 years ago when the secretary general himself
ဟုတ်ဒါလွန်ခဲ့တဲ့နှစ်ကဖြစ်ခဲ့တာပါရှင်ဒီမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုအစိတ်ပိုင်းတည့်ရက်အနေနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်နဲ့မြန်မာသမ္မတဦးသိန်းစိန်တို့ရှေ့မှောက်မှာပဲအစိုးရနဲ့ကုလသမဂ္ဂကြားဒီအစီအစဉ်ကိုသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်
အခုဒီကောက်ခံမဲ့သံခေါစင်းကိစ္စမှာဘလို့စိန်ခေါ်ချက်တွေဘလို့အခက်အခဲတွေရှိလဲခင်ဗ
ျ There are many challenges. This is a very important time and a very critical time in terms of Myanmar's development.
စိန်ခေါ်ချက်ကတော့အများကြီးပါရှင်။အခုကာလကမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးအတွက်တကယ်ကိုအရေးကြီးတဲ့အချိန်ကိုရောက်နေပါပြီ။အခုဆိုရင်ရည်မှန်းထားတဲ့ပြည်ပင်ပြောင်းလဲရေးတွေလည်းလှုပ်ဆောင်နေတယ်။တစ်ချိန်တည်းမှာပဲနိုင်ငံရေးလုပ်ငန်းစဉ်တွေလည်းလုပ်နေတယ်။လာမယ့်2015မှာဆိုရင်လည်းရွေးကောက်ပွဲကကျင်းပမှာပါ။အဲ့တော့သံခေါစင်းကောက်ခံမှုနဲ့ပတ်သက်လို့တကယ်ကိုရှင်းရှင်းလင်းလင်းဖြစ်နေဖို့အရေးကြီးပါတယ်။သံခေါစင်းကောက်ခံမှုဆိုတာတရားလွတ်ကင်းတဲ့လုပ်ငန်းတစ်ခုပါ။ကိန်းငွေနဲ့တွေကောက်ခံဆောင်ရွက်ရတဲ့ကိစ္စတစ်ခုပါ။ဒီရတဲ့အချက်လက်တွေဟာတခြားလုပ်ငန်းစဉ်တွေကိုအထောက်အကူဖြစ်စေမှာပါ။ဒါမဲ့အဲ့ဒီမှာစိန်ခေါ်ချက်တွေတော့ရှိပါတယ်။သံခေါစင်းဟာရွေးကောက်ပွဲနဲ့မဆိုင်ဘူးဆိုတာလူတွေသဘောပေါက်နားလည်ဖို့လိုပါတယ်။ဥပမာဆိုရင်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေကောက်ခံစုဆောင်းတာမဟုတ်ပါဘူး။ဒီအချက်လက်တွေဟာနိုင်ငံရဲ့စီမံကိန်းတွေချမှတ်ရမှာအရေးကြီးတယ်ဆိုပေမဲ့ဒီအချက်လက်တွေကိုအများပြည်သူကိုထုတ်ပြန်မှာမဟုတ်ဘဲနဲ့လှုပ်ဝက်ထားမှာပါ။မြန်မာနိုင်ငံဟာအတိတ်ကာလကရုန်းထွက်ပြီးတော့အစိုးရရဲ့ဂုဏ်သိက္ခာကိုပြောင်းလဲဖို့ကြိုးစားနေတဲ့အခုလိုကာလမျိုးဒီတိုင်းပြည်ထဲမှာအပြန်အလှန်ယုံကြည်မှုတည်ဆောက်ပြီးတော့ညီညွတ်မှုရဖို့ကြိုးပမ်းနေတဲ့အခုလိုကာလမျိုးတွေဟာအမတန်အရေးကြီးပါတယ်ဒီသံခေါစင်းရဲ့အချက်လက်တွေကိုနိုင်ငံတကာစံနှုန်းအတိုင်းတိတိကျကျကောက်ခံရရှိဖို့လည်းအရေးကြီးပါ
တ
ယ်အခုဒီ UNFPA ကတော့ဒီလုပ်ငန်းစဉ်မှာပါဝင်ပတ်သက်နေပါတယ်အဲ့တော့ဒီလုပ်ငန်းစဉ်ထဲမှာနိုင်ငံတကာရဲ့အခန်းကဏ္ဍကရောဘယ်လိုရှိပါလဲဗျ
Well, the international community is very important. Obviously, the
နိုင်ငံတကာအခန်းကဏ္ဍကအရေးကြီးပါတယ်ရှင်။နိုင်ငံတကာကလည်းဒီလုပ်ငန်းစဉ်ကိုအများကြီးစိတ်ဝင်စားပါတယ်။ ကျမတို့ UNFPA ကတစင်ဒီလုပ်ငန်းစဉ်ကိုထောက်ပံ့ကူညီကြပါတယ်။ဒီကိစ္စကနေပြီးတော့တခြားနယ်ပယ်တွေဖွံ့ဖြိုးတိုးတက်လာဖို့လည်းမျှော်လင့်ထားကြပါတယ်။ကျမတို့အကူအညီပေးတဲ့အလှူရှင်တွေကလည်းဒီလုပ်ငန်းစဉ်ဟာအနာဂတ်ဖွံ့ဖြိုးရေးမူဝါဒတွေချမှတ်ဖို့ကိစ္စမှာအတော့ကိုအရေးကြီးတယ်ဆိုတာသိရှိနားလည်ထားကြတော့သူတို့ကျမတို့ကိုလည်းယုံကြည်မှုရှိကြပါတယ်ဒီလုပ်ငန်းစဉ်ဟာအတော်လေးအထူးရှာဖြစ်နိုင်တယ်ဆိုတာဟုတ်ပါတယ်တကယ်ကိုအကဲဆက်တဲ့လုပ်ငန်းမှာဒါမဲ့ဒါကိုမှန်မှန်ကန်ကန်နဲ့ကင်တွယ်လှုပ်ဆောင်သွားမယ်ဆိုရင်တော့ဒီလိုမျိုးစိန်ခေါ်မှုတွေကိုကျော်လွှားသွားနိုင်မှာပ
ါ
ပရိဗကဖြစ်တဲ့နေမည်ဒေသတွေမှာအချက်လက်တွေကောက်ခံရရှိဖို့အတွက်ကအခက်အခဲတွေရှိနိုင်လားခင်ဗျာ
Well this is the first time in 30 years so we don't know how it's going to go
ဒါကနှစ်30တွေမှာပထမဆုံးချိန်ပဲလေဒီတော့ပြင်ဆင်မှုတွေဘယ်လိုလှုပ်ထားလှုပ်ထားဘာတွေဖြစ်လာမလဲဆိုတာကျမတို့မသိနိုင်ပါဘူးအခုဆိုရင်တော့ပြင်ဆင်မှုတွေကနောက်ဆုံးအဆင့်ရောက်နေပါပြီလုပ်ငန်းစဉ်တွေကိုတည်ကြအောင်လို့စစ်စစ်ဆက်ဆက်ပြန်ကြည့်ရပါလိမ့်မယ်လုံရမယ့်အစီအစဉ်အားလုံးစနစ်တကျဖြစ်ရလားဆိုတာပါဒီပြော့အစိုးရမဟုတ်တဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့ဆွေးနွေးညှိနှိုင်းရတာလည်းအဆင်ပြေပါတယ်။အဲ့ဒီဒေသတွေမှာသကောင်းစင်းအောင်မြင်မြင်နဲ့ကောက်နိုင်မှုပူးပေါင်းဆောင်ရွက်ပါမယ်ဆိုတဲ့သဘောတူညီချက်တွေလည်းရထားပါတယ်။တကယ်ကိုပြင်ဆင်ဆောင်ရွက်မှုတွေလည်းတွေ့ရပါတယ်။အဲ့တော့တကယ်ကိုသဘောတူပြီးတော့ပိုင်းဖြတ်ချက်ရှိရှိနဲ့လုပ်ကြမယ်ဆိုရင်တော့အဲ့ဒီနယ်တွေမှာလည်းအောင်မြင်မှာပါ။အဲ့ဒီဒေသမျိုးတွေမှာသကောင်းစင်းကောက်နိုင်မှုကတော်တော်ကိုအရေးကြီးပါတယ်ရှင်။1983ခုနှစ်တုန်းကကောက်ခဲ့တဲ့နောက်ဆုံးသကောင်စင်ကောက်ယူမှုမှာတော့မှလူဦးရေ 1.2 သန်းကျော်ကိုအချက်လက်တွေပြည့်ပြည့်စုံစုံမယူနိုင်ခဲ့ပါဘူး။ဒီတစ်ခေါက်မှာတော့ဒီသကောင်စင်ကောက်ခံယူမှုကိုလူတိုင်းပူးပေါင်းပါဝင်မှုအရန်ကိုအရေးကြီးတာပါ
။ Everybody gets to participate in this census.
နောက်တစ်ချက်ကတော့ဒီမြန်မာနိုင်ငံမှာရှိတဲ့လူငယ်တော်များများကပြည်ပကိုတရားဝင်တဲ့ပုံစံရောတရားမဝင်တဲ့ပုံစံနဲ့ပါထွက်ခွာပြီးတော့အလုပ်လုပ်နေကြတာလည်းရှိတော့ဒီကောင်စင်းပြုစုမယ်ဆိုလို့ရှိရင် through ရဲ့စင်းကိုဘယ်လိုပြုစုနိုင်မလဲခင်ဗျာ
There are two questions and we have to there's often a bit of a confusion and a muddle migrants
နည်းနည်းရှုပ်ထွေးနိုင်တဲ့ကိစ္စရဲ့နှစ်ရက်ရှိပါတယ်တခုကတော့ပြည်ရင်းမှာပဲရေတို့အလုပ်ကင်တွေအတွက်ပြောင်းရွှေ့နေကြတဲ့သူတွေရှိပါတယ်ဒီကောင်စင်းကောက်ခံယူမှုမှာတော့လူတွေဟာတရားဝင်နေထိုင်သူတွေလားတရားမဝင်နေထိုင်သူတွေလားဆိုတာကိုမထည့်တွက်ပါဘူးသကောင်စင်းကောက်တယ်ဆိုတာဒီနိုင်ငံနဲ့နိမိတ်အတွင်းမှာရှိတဲ့လူအလုံးကိုစီးရင်ကောက်တာပါသူတို့ဟာအခုနေရာမှာယာယီရွှေ့ပြောင်းနေတာလားအမြဲတမ်းလားပဲဆိုတာသိဖို့လိုပါတယ်ဘလို့အလောက်ကင်လုံးနေလဲဆိုတာအပါအဝင်မိကွန်းတွေအလုံးကိုဖြည့်ဆို့နိုင်မှာပါတနေရာကနေပြီးတော့တနေရာကိုဘာကြောင့်ပြောင်းသွားလဲဆိုတာကိုသိဖို့ပဲအရေးကြီးပါတယ်တိုင်းပြည်အတွင်းမှာပဲတနေရာကနေပြီးတော့နောက်ထပ်တနေရာကိုပြောင်းရွှေ့သွားကြတာဘာကြောင့်လဲဆိုတာကိုအတိအကျသိရှိနားလည်နိုင်ဖို့လိုတာကြောင့်ပါဘလို့အလောက်ကင်နေကြအောင်လူတွေဒီလိုမျိုးရွှေ့ပြောင်းလာကြလဲဆိုတာသိဖို့လိုပါတယ်။ဒါဟာရွှေ့ပြောင်းနေထိုင်မှုနဲ့ပတ်သက်လို့နောက်ပိုင်းသုတေသနလုပ်ငန်းတွေအတွက်လည်းအသုံးဝင်မှာပါ။နောက်တစ်ခုကအခုရှင်မေးတဲ့မေးခွန်းထဲမှာပြည်ပကိုထွက်သွားတဲ့သူတွေကိစ္စ။ဒီနေရာမှာတော့မတူတာတွေရှိပါတယ်။သူတို့ကိုစီးရင်ကောက်တဲ့အခါမှာမြန်မာနိုင်ငံထဲမှာပဲနေတဲ့အိမ်အောင်စုဝင်တွေနဲ့ကောက်တဲ့ပုံနဲ့မတူပါဘူး။စီးပွားရေးသမားပဲဖြစ်ဖြစ်၊ကျောင်းသားပဲဖြစ်ဖြစ်၊ဒုက္ခသည်ပဲဖြစ်ဖြစ်တိုင်းပြည်ကနေသူတို့ဘာကြောင့်ထွက်သွားရလဲဆိုတာမမေးပါဘူး။သကောင်စင်းမှာသိကျင်တာတခုကတော့ပြည်ပရောက်နေသူတွေဟာဘလို့လူတွေလဲအရေးအတွက်ဘလောက်ရှိလဲဆိုတာကိုပါ။နောက်သူတို့ဘယ်တိုင်းပြည်မှာနေလဲဆိုတာကိုမေးမှာပါ။ပြည်ပရောက်နေတဲ့မြန်မာနိုင်ငံသားအရေးအတွက်ဘလောက်ရှိလဲဆိုတာသိဖို့ကလည်းအရန်အရေးကြီးပါတယ်
။ How many people are abroad and where they are? That's really important.
Another question about the ethnicity. နောက်ထပ်မေးခွန်းတစ်ခုကတော့ဒီတိုင်းသားလူမျိုးနွယ်စုတွေကိစ္စပါ။ဒီသကောင်စင်းကောက်ခံမှုမှာလူမျိုးနွယ်စုအမည်တတ်မှတ်မှုနဲ့ပတ်သက်လို့တိုင်းသားဖွဲ့ချုပ်ကစိုးရိမ်မှုတွေပြောဆိုကြတာရှိပါတယ်ခင်ဗျာအနေနဲ့ဒါကိုဘယ်လိုမျိုးမှတ်ချက်ပြောနိုင်မလဲခင်ဗျာ
ဘယ်လိုအမည်တတ်မှတ်တာကိုပြောတာပါလဲ
ဥပမာဆိုတော့ဗျာဒီရိုဟင်ဂျာကိစ္စပါရခိုင်ပြည်နယ်နဲ့မြန်မာနိုင်ငံထဲမှာကအတော်များများကရိုဟင်ဂျာဆိုတဲ့လူမျိုးအမည်ကိုသဘောမတူကြပါဘူ
း Okay Kothar I understand that what you mean now is the question on the ethnicity
ရှင်မင်းရဲ့မျိုးနွယ်စုပြဿနာဆိုတာကိုကျွန်မသဘောပေါက်နားလည်ပါတယ်ဒီပြဿနာနဲ့ပတ်သက်ရင်မျိုးနွယ်စုတွေကြားမှာအတော်လေးကိုတင်းမာမှုတွေရှိရဲဆိုရလဲသိပါတယ်။အခြေအနေတွေကိုလည်းကျမတို့နားလည်သဘောပေါက်ပါတယ်။သူတို့စိုးရင်ချက်တွေကိုသိရှိနားလည်ဖို့လည်းလိုပါတယ်ရှင့်။ကျမတို့လည်းပါဝင်ဆွေးနွေးနေပါတယ်။ဒါမဲ့လည်းလူခွင့်ရေးရှုထောင့်ကကြည့်မယ်ဆိုရင်တော့ဒီလုပ်ငန်းစဉ်ထဲမှာလူတွေပါဝင်ပတ်သက်ခွင့်ရဖို့ဆိုတာလူခွင့်ရေးတရက်ပါ။ကိုယ်ပိုင်အချက်လက်တွေကိုအများပြည်သူမသိစေချင်ဘူး။ပြီးတော့လှုပ်ဝက်ပေးရမယ်ဆိုတဲ့နေရာမှာလည်းစီရင်ကောက်ခံသူကလွဲပြီးတော့ကိုယ့်အချက်လက်ကိုဘယ်သူမှသိရမှာမဟုတ်ပါဘူး။လူရည်ဆိုင်ရာအချက်လက်တွေကိုစမ်းစစ်ယူရတဲ့အခါမှာလေလူနာမည်တွေကိုထည့်သွင်းမှာမဟုတ်ပါဘူး ကိုယ့်ချက်လက်တွေကိုကောက်ခံထားရင်ကိုယ့်ရဲ့သဘောတူညီမှုမပါဘဲနဲ့အများပြည်သူကိုအသိပေးထုတ်ပြန်တာမျိုးမလုပ်ရဘူးဆိုတာလည်းလူခွင့်ရတည့်ရပါပဲ။နောက်ထပ်လူခွင့်ရတည့်ရကိုပြောမယ်ဆိုရင်လည်းကိုဟာဘယ်လူမျိုးဘယ်အုပ်စုလဲဆိုတာကိုကိုယ်တိုင်ဆုံးဖြတ်ရွေးချယ်ပြောဆိုပြီးတော့သတ်မှတ်တာမျိုးဖြစ်ပါရဲ့။ဒါကြောင့်မလို့လူမျိုးစုခေါင်းဆောင်တွေကဒီမေးခွန်းကိုဘယ်လိုဖြေကြမလဲဆိုတာကိုဆွေးနွေးတိုင်ပင်နေပါရဲ့။အောက်ခြေလူမှုအတိုင်းဝိုင်းအဆင့်မှာရောတခြားအဆင့်တွေမှာပါဆွေးနွေးမှုတွေလုပ်နေရပါတယ်။ဒါဟာတကယ်ကိုသူတို့လုပ်ရမယ့်ကိစ္စပါ။တူးတယောက်ချင်းမဆိုဘဲအုပ်စုဘဲလူမျိုးမဆိုသူတို့ကိုဘဲလူမျိုးဖြစ်နေတတ်မှတ်စေခြင်းလဲဆိုတာသူတို့ကိုယ်တိုင်ဆုံးဖြတ်တတ်မှတ်ရမယ့်အခွင့်အရေးရှိပါတယ
်။ဒိုင်းနာကိစ္စတွေပြောရင်တော့ဒီပြဿနာကရိန်ဂျာကိစ္စတင်တော့မဟုတ်ပါဘူး။တခြားချင်းပြည်နယ်တို့ရှမ်းပြည်နယ်တို့ဒေသတွေမှာလည်းဒီတိုင်းသားမျိုးနွယ်စုအမည်သတ်မှတ်တဲ့ကိစ္စတွေမှာသူတို့မှာပြဿနာတွေရှိတယ်ဆိုပြီးတော့ပြောပါတယ်။မြန်မာစုကသတ်မှတ်ထားတာကလူမျိုးနွယ်စုက135မျိုးပါ။အချို့ကပြောတာကသူတို့ရဲ့မျိုးနွယ်စုကအဲ့ဒီစင်းထဲမှာမပါဘူးတဲ့။နောက်ဒီလူမျိုးနွယ်စုကြီးတွေကတော့အဲ့လောက်ဒီကွဲပြားချက်ကိုလက်မခံဘူးဗျ။ဒါကြောင့်မလို့တိုင်းသားမျိုးနွယ်စုချို့ကဒီသံခေါင်းစင်းကောက်ခံမှုကိုရွှေ့ဆိုင်းခြင်းနဲ့အစုအနဲ့ညှိနှိုင်းခြင်းတည်းတယ်ဆိုပြီးတော့ပြောတာဆိုတာတွေရှိပါတယ်။
Discussions are ongoing with people, and as far as we know up till now, the government position
has been. တနေ့ပတ်သက်လို့ဆွေးနွေးမှုတွေလုပ်နေပါတယ်။ကျမတို့တည်တဲ့လောက်တော့အစိုးရကလည်းအစီအစဉ်အချိန်စရအတိုင်းပဲဒီသံခေါင်းစင်ကောက်ခံမှုဆက်လုပ်သွားဖို့ရှိပါတယ်။လူမျိုးနွယ်စု135မျိုးကိုလက်ခံသတ်မှတ်ထားတာနဲ့ပတ်သက်လို့တော့အစိုးရကိုယ်တိုင်ရောဒါပေမဲ့လက်ရှိရှိပြီးသားလူမျိုးစုသတ်မှတ်မှုဒီစင်ကိုအခြေခံရယူတာဖြစ်ပြီးတော့သတ်မှတ်ခြင်းနဲ့ကိုယ့်လူမျိုးသတ်မှတ်ချက်ကိုတရားဖြစ်လို့ရတယ်လို့ပြောပါတယ်။ကျမတို့ကဒါပြည်စုံတဲ့စီရင်မဟုတ်ဘူးဆိုတာသဘောတူလက်ခံထားပါတယ်။ဒါကိုပြန်ပြီးတော့ဆန်းစစ်ရမယ်ဆိုတာလည်းအစိုးရကအတိအမှတ်ပြုပါတယ်။ဒါပေမဲ့လည်းဒီလက်ရှိရှိပြီးသားလူမျိုးနွယ်စုစီရင်ကိုအခြေခံယူပြီးတော့ဒီလုပ်ငန်းကိုစရတာပါ။ဒါကြောင့်မလို့ကျမတို့အခုကောက်ခံမဲ့သံခေါင်းစီရင်မေးခွန်းတွေထဲမှာလူမျိုးနွယ်စုသတ်မှတ်တဲ့ကုတ်တွေအရမေးခွန်းထဲမှာပါတဲ့လူမျိုးနွယ်စုတွေရှိပါလိမ့်မယ်။ဒါပေမဲ့ဒီထဲမှာမပါပေမဲ့သူတို့ကိုယ်တိုင်သတ်မှတ်ခြင်းနဲ့အမည်ကိုတခြားဆိုတဲ့နေရာမှာဖြည့်ရလို့ရပါတယ်။လူတဦးတယောက်ချင်းကိုပဲဖြစ်ဖြစ်လူအုပ်စုလိုက်ပဲဖြစ်ဖြစ်ကုလသမဂ္ဂကပဲဖြစ်ဖြစ်အစိုးရကပဲဖြစ်ဖြစ်ပြီးတော့တခြားအဖွဲ့အစည်းတစ်ခုကပဲဖြစ်ဖြစ်အတင်းကျပ်လောက်တာမျိုးချင်းကြောက်တာမျိုးခွဲခြားဆက်ဆံတာမျိုးလုပ်လို့မရပါဘူး။လူတွေကိုသူတို့ရဲ့ရွေးချယ်မှုအတိုင်းပဲခွင့်ပြုထားပါတယ်။